ထိုင်းနိုင်ငံမှာတော့ရုပ်ရှင်မင်းသမီးတဦးနဲ့နာမည်ကျော်ရုပ်သံစီစဉ်တင်ဆက်သူတချို့အပါအဝင်၁၈ဦးကိုအလကုံကျမ်းမာရေးနဲ့ဖြည့်ဆွက်စာတွေလင်ညာရောင်းပြီးတော့အမျက်ထုတ်ခဲ့မှုနဲ့ဆက်ဆက်ပြီးတော့ထိုင်းရဲကဖမ်းဆီးလိုက်ပါတယ်။ဇင်ကန်ပြိုင်ကားတွေကိုလည်းတင်လိုက်တယ်လို့ဒေါ်လာ၄သန်းလောက်နဲ့ညီမျှတဲ့ထိုင်းဘတ်ငွေသန်း120ကျော်ကိုအထုတ်အသွင်းလုပ်လို့မရအောင်ထိန်းချုပ်လိုက်တယ်လို့လည်းထိုင်းရာရှိတွေကပြောပါတယ်။နာမည်ကျော်တွေလူသိများသူတွေနဲ့ဆက်နွယ်နေတဲ့ Icon Group ဆိုတဲ့ကုမ္ပဏီကကွန်ပျူတာတွေကိုအွန်လိုင်းမှာကြွညာပြီးလူတွေမဝဲဝဲအောင်ဆွဲဆောင်ရောင်းတယ်လို့ငွေကြေးရင်းနှီးမြှုပ်နှံလာအောင်အွန်လိုင်းကနေဖိအားပေးဖျားယောင်းခဲ့တယ်လို့ဆိုပြီးတော့လိင်လည်ခံရသူ100ကျော်ကတရားစွဲခဲ့ပြီးတဲ့နောက်မှာကုမ္ပဏီတီထောင်သူအပါအဝင် 18 ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။